အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်ဒီသမ္မတဂျိုးဘိုက်ဒန်နဲ့ Republican Party ကဒီသမ္မတဟောင်းဒေါ်နယ်ထရမ့်တို့ဒီကနေ့ညမှာပထမဆုံးအကြိမ်စကားဆစ်ထိုးကြမှာပါ။ Georgia ပြည်နယ် Atlanta မြို့မှာပြုလုပ်မဲ့စကားဆစ်ထိုးပွဲကို CNN သတင်းဌာနကစီစဉ်တာဖြစ်ပြီးတော့ CNN ဝါရင်သတင်းတောက်တွေဖြစ်ကြတဲ့ Jake Tapper နဲ့ Dana Bush တို့က Moderator တွေအဖြစ်နဲ့မေးခွန်းတွေဦးဆောင်မေးကြားဝင်ဆွေးနွေးသွားကြမှာပါ။၄နှစ်တကြိမ်ကျင်းပလေးရှိတဲ့ American သမ္မတရွေးကောက်ပွဲရာသီမှာအစောဆုံးကျင်းပတဲ့စကားဆစ်ထိုးပွဲဖြစ်ပြီးတော့နိုဝင်ဘာ5ရက်ရွေးကောက်ပွဲမတိုင်ခင်မှာမဲဆန္ဒရှင်တွေကိုစီးရုံနိုင်ဖို့အတွက်သူတို့နှစ်အောင်လုံးအတွက်အရေးကြီးတဲ့ပွဲလေးဖြစ်ပါတယ်။သမ္မတဘိုင်ဒန်ဘက်ကသတိသားဖြတ်ချခွင့်တိုင်းပြည်ရဲ့ဒီမိုကရေစီအခြေအနေနဲ့စီးပွားရေးအခြေအနေတွေကိုအဓိကထားဆွေးနွေးခြင်းနဲ့အကြောင်းသူ့ရဲ့မဲဆွယ်စီးရုံရေးမှုတွေပြောတာကို American သတင်းတွေမှာ COP ကဖော်ပြကြပါတယ်။သမ္မတဟောင်းထရမ့်ဘက်ကတော့ငွေကြေးဖောင်းပွားမှုအများပြည်သူလုံခြုံရေးနေဆက်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုဆွေးနွေးညှင်းခုံခြင်းနဲ့အကြောင်းသူ့ရဲ့မဲဆွယ်စီးရုံရေးမှုတွေကပြောဆိုထားကြပါတယ်။ရွေးကောက်ပွဲဝင်ဖို့ Republican Party ကသမ္မတဟောင်းထရမ့်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်အခုချိန်ထိတရားဝင်မကြေညာသေးတယ်လို့ Democratic Party ကလည်းသမ္မတ Biden ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်မကြေညာသေးပါဘူး။ဒါပေမဲ့သူတို့နှစ်ယောက်ပဲသမ္မတလောင်းတွေအဖြစ်ဝင်ပြိုင်ကြမယ်လို့မှတ်ယူထားကြပါတယ်။